တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကတရုတ်မြန်မာနယ်စပ်ဒေသတရုတ်နိုင်ငံဘက်ချက်မှဒီလဩဂုတ်လ28ရက်နေ့ကနေ29ရက်နေ့အထိလက်နက်အစစ်တွေနဲ့စစ်ရေးလက်ကျင့်မယ်ဆိုတာကိုတရားဝင်ထုတ်ပြန်ထားပါတယ်။စစ်ရေးလက်ကျင့်မဲ့နယ်မြေကတော့မူဆယ်မြို့အဆက်ကနေပြီးတော့လောက်ကိုင်းမြို့နယ်ဘက်ချမ်းထိပါဝင်ပါတယ်။ဒီကနေ့မှာတော့နယ်စပ်ဒေသမှာတရုတ်စစ်ရဟတ်ယာဉ်တွေပြန်တန်းလာတယ်ရှိကြောင်းနဲ့ညီနောင်မဟာမိတ်အဖွဲ့ဘက်ကဒီလ28ရက်နေ့မှာမူဆယ်ကိုဝင်တိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်ဆိုတာကိုမူဆယ်ဒေသခံတွေက VOA ကိုပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်ကပြောပြပေးပါမယ်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေပြင်းထန်လာနေချိန်တရုတ်နိုင်ငံကမြန်မာနဲ့နယ်စပ်ဒေသမှာလက်နက်အစစ်တွေသုံးပြီးစစ်ရေးလေ့ကျင့်ဖို့ဆောင်ရွက်နေပါတယ်။ဒီနေ့နယ်စပ်ဒေသမှာတရုတ်နိုင်ငံကရဟတ်ယာဉ်တွေပြန်တန်းလာရှိနေပြီးဒီရက်ပိုင်းမှာစစ်ရေးလေ့ကျင့်မှုလုပ်မယ်လို့သိရတဲ့အကြောင်းမူဆယ်ဒေသခံတူက VOA ကိုအခုလိုပြောပါတယ
်။ဒီနေ့တို့ဟာစီးနယ်ပတ်တယ်လေးစီးပေါ်တော့ဒီနေ့အဲ့ဒါနံခမ်းဘက်ကနေမူဆယ်ဘက်ကပန်ဆိုင်ဘက်ကဖြစ်နေတယ်ဒီပိုင်းကြတော့သူကစီးရီးကျမှုကြော်ညာထားတာပေါ့နော်ခုနတကယ်ချင်းတွေရိုက်လာတာတော့တွေ့တယ်ဒီကောင်ပါပေါ့တန်ချက်ကသားတွေနဲ့လေဖြန့်ကျက်ထားတဲ့ဘောပေါ့နော်အမှုစင်းနဲ့နေဆက်တခြားနှံခမ်းနဲ့တခြားဆိုရင်ဒီလိုစစ်ချင်းရေးလေ့ကျင့်မှုတော့တခါတော့မရှိဘူးဒါပထမဆုံးပဲခဏပြတော့ချင်းတွေတော့စာရီးကြီးလာပြီးတယ်တုံးတုံးတိုင်းတိုင်းအတန်ကြာမလန့်ကြဘူးပေါ့နော
်တရုတ်အစိုးရပိုင်း CRI မြန်မာလူမှုကွန်ရက်စာမျက်နှာမှာတော့တရုတ်ပြည်သူလူမျိုးရေးတက်မတော်ကတရုတ်မြန်မာနယ်စပ်ဒေသတရုတ်ပြည်ဘက်အချမ်းမှာလက်နက်အစစ်နဲ့စီးရေးလေ့ကျင့်တာကိုဒီလ28ရက်နေ့ကနေ29ရက်နေ့အထိပြုလုပ်မှာဖြစ်တဲ့အကြောင်းသတင်းဖော်ပြထားပါတယ်။စီးရေးလေ့ကျင့်မှုကိုနေရာ၄ခုမှာပြုလုပ်မှာဖြစ်ပြီးတော့အဲ့ဒီနေရာတွေကိုသွားလာတာနဲ့ပတ်သက်လို့ချမှတ်ထားတဲ့စည်းကမ်းတွေလိုက်နာဖို့လည်းဖော်ပြထားပါတယ်။တရုတ်နိုင်ငံကစီးရေးလေ့ကျင့်မဲ့နေရာတွေဟာမြန်မာနိုင်ငံဘက်ချမ်းနန်ခမ်းမူဆယ်ပန်ဆိုင်မုံကိုနဲ့လောက်ကင်စားတဲ့မြို့နယ်တွေနဲ့ထိစပ်နေတဲ့တရုတ်နိုင်ငံဘက်ချမ်းမှာဖြစ်ပြီးတော့ဒီဒေသအများစုကိုညီနောင်မဟာမိတ်အဖွဲ့တွေကထိန်းချုပ်ထားတာပါတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့မူဆယ်မြို့ကိုတော့စစ်ကောင်စီတပ်တွေထိန်းချုပ်ထားဆဲဖြစ်ပြီးဒီရက်ပိုင်းမှာညီနောင်မဟာမိတ်တပ်တွေကတိုက်ခိုက်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတဲ့အကြောင်းတခြားမူဆယ်ဒေသခံတူကအခုလိုပြောပါဗျာအဲ့ဒီ
တော့မှတော့မဖြစ်ဖြစ်နေတယ်မလို့တော့သတင်းထွက်သွားတယ်ညီမဆိုင်ကလည်းအဲ့လိုပေါ့နော်လည်းနေတာဟိုင်းနေဒီနေ့ဆိုင်ဘယ်လိုနေလဲဒီနေ့ကဘယ်မှာဆိုင်နေလဲဒီနေ့ကဘယ်ဆိုင်လာကြလဲသူကသူ့ရင်းကြတာပေါ့ဗျာဒါနဲ့ဘာသာခဏခဏပြန်ကြလဲဗျာတကယ်လည်းစစ်စစ်ကြီးပဲကျန်တော့တာဆိုတော့ဒီလိုမျိုးနေလဲနောက်ပြီးဆောင်နေရလို့ဒီနေ့ကမင်းစစ်နေကြလဲဗျာ
ဒီလ3ရက်နေ့ကလာရှိုးမြို့ကို MNDA ကိုကန့်တက်ဖွဲ့နဲ့ပူးပေါင်းတက်တွေကတင်းယူခဲ့ပြီးတဲ့နောက်မူဆယ်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်တွေကိုလက်နက်ချဖို့ညီနောင်မမိတ်တွေကအကြောင်းကြားခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့သလိုဒီလ၈ရက်နေ့မှာလည်းမူဆယ်မြို့အနီးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မူဆယ်ဒေသခံတော်တော်များများကတော့ညီနောင်မမိတ်တပ်တွေကမူဆယ်ကိုသိမ်းယူမယ်ဆို10/29စစ်စင်ရေးပထမပိုင်းမှာကတည်းကသိမ်းယူမှာဖြစ်တဲ့အကြောင်းနဲ့လက်ရှိထွက်ပေါ်နေတဲ့သတင်းတွေဟာစိတ်သက်စစ်စင်ရေးလုံးနေတာဖြစ်နိုင်တဲ့အကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကလည်းကချင်ပြည်နယ်လွယ်ကျယ်မြို့နယ်ထိစပ်နေတဲ့တရုတ်နိုင်ငံတဲဟုံရှမ်းနဲ့ဂျိန်းဖောကိုပိုင်အုပ်ချုပ်ခွင့်ရစီရင်စုဒေသလုံချွန်ခရိုင်ထဲမှာတရုတ်ပြည်သူလူမျိုးရေးတပ်မတော်ကစီးရီးလေ့ကျင့်မှုတွေလုပ်ခဲ့ပါတယ်ခင်ဗျာ